မြန်မာနိုင်ငံမှာဆီယုတ်ချိုရေးကနေဒီမိုကရေစီစနစ်ကိုပြောင်းဖို့အတွက်လွန်ခဲ့တဲ့33နှစ်ကတနိုင်ငံလုံးအတိုင်းအတာနဲ့ပြုလုပ်ခဲ့တဲ့ရှစ်လေးလုံးလှုပ်ရှားမှုမှာအသက်ပေးသွားရသူတွေကိုဗြိတိန်ကနေအမှတ်ရနေပြီးအဲ့ဒီအချိန်ကလိုပဲအခုလည်းမြန်မာပြည်သူတွေနဲ့တသားတည်းဆက်ပြီးရှိနေမယ်လို့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံမကြီး Pete Bowles ကပြောပါတယ်
It's the 33rd anniversary of the 1988 uprising against military rule in Myanmar. Today, we remember that uprising.
ဒီအောက်တိုဘာလ88ခုနှစ်တုန်းကမြန်မာနိုင်ငံမှာဆီယုတ်ချိုရေးကိုဆန့်ကျင်တဲ့33နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပြီးတော့လူထုလှုပ်ရှားမှုနဲ့အတူလွတ်လပ်မှုဒီမိုကရေစီလူ့ခွင့်ရေးနဲ့ပိုးပြီးတရားမျှတတဲ့ဘဝကိုရဖို့အတွက်အသက်ပေးတိုက်ပွဲဝင်သွားသူတွေကိုဗြိတိန်ကနေမမေ့ချောင်း88ခုနှစ်တုန်းကမြန်မာပြည်သူတွေနဲ့အတူရပ်တည်ခဲ့တယ်လို့အခု2021မှာလည်းဆက်ပြီးရပ်တည်နေမယ့်အပြင်အာဏာသိမ်းနိုင်တဲ့အကြမ်းဖက်တာကိုအမြန်ဆန့်ကျင်တဲ့အပြင်ဒီမိုကရေစီစနစ်နဲ့ပြည်သူတွေရဲ့ဒီမိုကရေစီကိုပြန်ဖော်ဆောင်ရမှာဖြစ်တယ်လို့ပြောသွားတာပါ88အရေးခင်မှာရန်ကုန်မြို့နေရာအနှံ့ပြားမှာဆန္ဒပြပွဲတွေနဲ့အတူစစ်တပ်ကနေပစ်ခတ်တာတေဆုံးထဏ်ရာရသူတွေကိုတယ်ဆောင်သွားတာနဲ့လူအများပြားတေဆုံးခဲ့တာကိုတွေ့ရတယ်လို့အဲ့ဒီချိန်ကဗြိတိန်တန်မတ်ဖြစ်သူမာတင်မော်လန်ရဲ့ကိုရစ်မှတ်တမ်းကိုပါရန်ကုန်ဗြိတိန်တန်ရုံ Facebook စာမျက်နှာမှာဖော်ပြထားတာပါအခုလိုဖြစ်ရတဲ့အတွက်ကြောက်စရာကောင်းတဲ့တက်ရောက်မှုကိုချက်ချင်းခံစားရတာမျိုးမဟုတ်ပဲလာမယ့်နှစ်တွေအတွင်းမှာမှအရေးချင်းဖြစ်ဆရာဝန်တွေအင်ဂျင်နီယာတွေရှေ့နေတွေမရှိတော့ပဲဖြစ်လာမှသိနိုင်တာကြောင့်ဒီလိုပုံစံမျိုးနဲ့ဆက်ပြီးသွားလို့မဖြစ်ဘူးဆိုတော့ကိုစစ်တပ်ထဲကတယောက်ယောက်ကသိပြီးပြန်လည်တင့်မြတ်ရေးကိုလုပ်ရမှာဖြစ်ကြောင်းလဲတန်မတ်မော်လန်ကသတိပေးချက်ကိုဖော်ပြထားပါတယ်စစ်တပ်ရဲ့ရဲတွေပြစ်ခတ်ဖမ်းဆီးမှုတွေရှိတဲ့ကြားကပဲရှစ်လေးလုံး33နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့တနင်္ဂနွေနေ့မှာမြန်မာနိုင်ငံတွင်းနေရာအတော်များများမှာအာဏာရှင်ဆန့်ကျင်ဆန္ဒထုတ်ဖော်ပွဲတွေပြုလုပ်ခဲ့ကြပါတယ်